စစ်ကောင်စီစစ်ကြောင်းဟာချင်းပြည်နယ်ကံပတ်လန်နဲ့မကွေးတိုင်းစောမြို့နယ်အဆက်ဒေသဘက်မှာဒီလ၁၂ရက်နေ့လောက်ကစတင်ပြီးဝင်ရောက်လာတာဖြစ်ပါတယ်။ဒီလိုဝင်ရောက်လာချိန်မှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ရကဒီကနေ့မှာတော့ကံပတ်လန်မြို့နယ်ဘက်ကမစာတီရွာကိုလေကြောင်းကတိုက်ခိုက်ခဲ့တယ်လို့ဒေသခံတူဦးက VOA ကိုပြောပါတယ
်။စစ်ကြောင်းတွေကတော့ကြောက်ဖူကနေလည်းတက်လာကြတယ်ပြီးတော့အဲဒီလောင်းရှာနေလည်းချင်းပြည်ကိုတက်တယ်အဲကြောက်ထူအနေတက်လာတဲ့အဖေါ်သာမနဲ့ဆောနာမကြီးကလည်းညညာကလည်းကြာမှာတိုက်ပွဲဖြစ်ကြတယ်။အီဂျင်ဒီဖက်ကတက်တဲ့အဖေါ်ကဖြစ်မဖြစ်တော့မသိရသေးဘူးဒါပေမဲ့လေရင်နဲ့တော့ပေါ်တော့ရခဲ့ခါ။အေးဒီနေ့မှဆန်နိုင်ခွဲမှာလေရင်ဟစင်းနဲ့ပုံကျတော့မစတီယာမှာကြတယ်ပီစီအမ်ဖရာကျောင်းတလုံးပါတယ်ပြီးတော့ငါလုံးပါတယ်
စစ်ကောင်စီစစ်ကြောင်းကစောမျိုးနယ်လောင်းရှိဘက်ကနေကံပက်လက်မျိုးနယ်ကျင်တွေးမျိုးဘက်ကိုတက်လာနေတာဖြစ်တယ်လို့လည်းပြောပါလေကံပက်လက်မျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တူဦးကတော့ဒီကနေ့မနက်ပိုင်းမှာလောင်းရှိကျင်တွေးလမ်းအတိုင်းတက်လာတဲ့စစ်ကြောင်းနဲ့ဒေသခံ PDF တပ်အကြတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ကြောင်းနဲ့အဲ့ဒီနောက်10နာရီ45မိနစ်မှာလေရင်နဲ့ပထမအကြိမ်ပုံကျဲခဲ့တဲ့အကြောင်းပြောပါတယ်စစ်ကြောင်းလာရလမ်းကကြေးရွာတွေကိုကြိုတင်တင်းရှောင်ခိုင်းတာကြောင့်ပြည်သူတွေထိခိုက်တာတော့မရှိခဲ့ဘူးလို့သူကပြောပါတယ်
သမားတို့ကျင်းမှာကဆင်းရင်းနဲ့မကွေးတိုင်းနဲ့စနချင်းနဲ့ဆက်ပေါ်တော့အနာတော့ရိုက်မှာငါးလုံးချောက်လုံးလောက်ပုံကျဲချတယ်ပြီးလို့ရှိရင်ကမကွေးတိုင်းမှာရင်းကျဲရှိရဆိုတာလေအဲ့မှာပတ်ဝန်းကျင်တွေလည်းငါးလုံးချောက်လုံးလောက်ကျဲချသွားတယ်အဲ့ဒါပြီးတော့ဆက်တနိုင်လောက်မှာနောက်တစ်ခေါက်ပြန်လာတယ်ပြန်လာပြီးတော့အခုချင်းပြည်နယ်မစာတီကျေးရွာပေါ်လေးလုံးကျဲချသွားတယ်အဲ့ဒီမှာတော့ခရီးအောင်ကောင်းရင်ငါးလုံးရပြည့်စုံသွားတယ်လို့အခုသတင်းရတယ်ဗျ။လောလောဆယ်မိကြီးကလူအထက်ခန့်ရှိတယ်။ဘာလို့ဆိုအဲ့ဒီကျောင်းကငွေပိုင်းလောင်းချင်လို့မစားထက်ကြရပါတော့။အဲ့လမ်းကြောင်းမှာရှိတဲ့ကျေးရွာ၅ရွာကိုအရေးပေါ်ဆောင်ဖို့ကျွန်တော်တို့ဒီပင်သားပြီးမှဆောင်ခန်းထားတယ်ကျူးကျူးတော့မချင်ဘူ
း။ချင်းပြည်နယ်အတွင်းကကျေးရွာ၅ရွာကတိမ်းရှောင်နေသူကအနည်းဆုံးလူ1500ခန့်ရှိကြောင်းလည်းသူကပြောပြပါတယ်
။ဒီကားလမ်းမှာတခြားမှာရှိနေကျေးရွာ၅ရွာကအဲ့ဒီတော့အားလုံးရှိခံရတယ်ဆိုတော့ရှိရှိကြောင်အခု300ပေါ့နော်300မိလီလောက်ရှိတယ်အလို့ရက1500ဝန်းကျင်လောက်ဟိုတော့ထက်တောင်ထဲတွေမှာပြည်ရရှိတယ်လူဆိုင်ရကြေးရတွေမှာပြည်ရရှိတယ်ဟိုထက်ပြီးသွားတဲ့ခါကျရင်လည်းလူကြီးတွေတော့ရတယ်ဟိုဘယ်နေရာမှာဗမျောက်ဆိုတော့အတိအကျတော့လိုက်ပြီးမှအောက်ခါဆဲဖြစ်တယ်အတိအကျမရနိုင်ဘူးပေါ့နော်
မကွေးတိုင်းစောမျိုးနဲ့ရင်းကဲရွာကချင်းပြည်နယ်ဘက်ကိုတင်းရှောင်နေသူတွေဟာအိမ်တောင်စု42စုလူဦးရေ164ယောက်ရှိကြောင်းနဲ့အခြားနယ်ရွာကတင်းရှောင်နေသူတွေကိုတော့စည်ရင်းမရသေးကြောင်းလည်းပြောပါတယ်။ဒီလ14ရက်နေ့မနက်ပိုင်းကချင်းပြည်နယ်ကံပက်လက်ဘက်ကိုတက်လာတဲ့စစ်ကြောင်းကိုမကွေးတိုင်းစောမျိုးနယ်ရင်းကဲရွာအနီးမှာဒေသခံ PDF တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲအတွင်းရင်းကဲရွာမှာအင်ချေ300လောက်မိလောင်ခဲ့တယ်လို့ကလေးတူဦးသိဆုံးခဲ့ကြောင်းနဲ့ရွာသား20ခန့်ဖမ်းဆီးခံခဲ့ရကြောင်းလည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒေသခံတွေကတော့စစ်ကောင်စီတပ်ကမိရှို့တာဖြစ်ကြောင်းပြောဆိုပေးမဲ့တိကျအတည်ပြုနိုင်တာမရှိပါဘူးဒေသခံကာကွယ်ရေးအဖွဲ့ PDF တွေကတော့လက်ရှိချင်းပြည်နယ်ကိုတက်လာနေတဲ့စစ်ကြောင်းဟာကံပက်လက်မြို့နယ်ကျင်းတွေးမြို့အခြေဆိုင်စစ်ကောင်စီတက်စကန်ကိုလက်နက်ရိုက်ခါဖြစ်တင်းဖို့တက်လာတဲ့ထောက်ပို့စစ်ကြောင်းဖြစ်တဲ့အကြောင်းသတင်းဖော်ပြတာတွေရှိနေပါတယ်ခင်ဗျာ